အရီဇိုနာပြည်နယ်တူဆမ်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့တပ်နက်နဲ့ပစ်ခတ်မှုမှာတေဆုံးခဲ့ရသူတွေထဲကအသက်အငယ်ဆုံးဖြစ်တဲ့6နှစ်အရွယ်ခရစ်စတီနာတေလာဂရင်းရဲ့ဇာပနအခမ်းအနားကိုမိသားစုဝင်တွေနဲ့မိတ်ဆွေသင်ငယ်ချင်းတွေတက်ရောက်ခဲ့ကြပါတယ်။တက်ရောက်လာသူအများစုဟာမိသားစုရဲ့ပန်ကြားမှုနဲ့အဖြူရောင်ဝတ်စုံတွေကိုဝတ်ဆင်ခဲ့ကြပြီးတူဆမ်းမြို့ခရီးယံဖျားကျောင်းမှာကြာသပတေးနေ့ကကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။လွန်ခဲ့တဲ့2000ခုနှစ်စက်တင်ဘာလ17ရက်အကျန်းဖက်သမားတွေတိုက်ခိုက်တဲ့နေ့ကမွေးဖွားခဲ့တဲ့ခရစ်စတီနာဂရင်းရဲ့ဇာပနမှာအဲ့ဒီအချိန်ကမပြတ်မစီးကျန်းခဲ့တဲ့အမေရိကန်တန်ကိုလွှင့်ထူခဲ့ပါတယ်။ Green နဲ့အတူတေဆုံးခဲ့သူ၅ဦးဟာစနေနေ့ကလွှတ်တော်အမတ် Gabriel Giffords ရဲ့ဟောပြောချက်တွေကိုတက်ရောက်နားထောင်ခဲ့သူတွေဖြစ်ပြီးအမတ် Giffords ကိုယ်တိုင်ခေါင်းမှာတနတ်ဒဏ်ရာရပြီးအခုထိဆေးရုံမှာကုသမှုခံနေရဆဲဖြစ်ပါတယ်။သူမဟာမျက်လုံးဖွင့်ကြည့်လာနိုင်ပြီဖြစ်ပြီးခြေရည်လက်တွေလည်းလှုပ်ရှားလာနိုင်ပြီလို့တာဝန်ခံဆရာဝန်တွေကကြာသပတေးနေ့မှာပြောပါတယ်။တနတ်နဲ့ပြစ်ခတ်ခဲ့သူ Jared Lofner ရဲ့အိမ်နားမှာတွေ့ခဲ့တဲ့အိတ်အမဲတစ်လုံးကိုရဲတွေကအခုဆက်ဆီးနေကြပါတယ်။ဒီအိတ်ထဲမှာတနက်ကြီးစံတွေတွေ့ရတယ်လို့ AB သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲနှစ်တော်မှ Gift ချက်ခင်မွန်းဖြစ်သူအာကာသယင်မူ Mark Kelly ရဲ့ April လတဲ့နိုင်ငံတကာအာကာသစခန်းသွားရမှာကြီးကြပ်ရမယ်တာဝန်အတွက် Rick Stackow ကိုအစားထိုးပြီးရွေးချယ်ထားတယ်လို့ NASA American အာကာသလေလံစုဆိုင်အဖွဲ့ကကြေညာပါတယ်။